ချမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တွင်သမတော်စစ်ကြောင်းရဲ့ပြေကမှုကြောင့်ကြေးရွာသားသူတိတ်ဆုံးခဲ့တဲ့ဖြစ်စဉ်ကိုစုံစမ်းစစ်ဆေးပေးဖို့ကြောင်မဲမြို့နယ်လွှတ်တော်ကိုယ်စားလှယ်တွေကနေမြန်မာနိုင်ငံမျိုးတာလူခွေးရေးကော်မရှင်ထံတိုင်ညာထားတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်။ကျွန်တော်နိုင်ကွင်းအိမ်ပါစွန်လကုံပိုင်းမှာကြောင်မဲမြို့နယ်တွင်မြန်မာစစ်တပ်နဲ့တောင်ပိုင်းရှမ်းပြည်သမတော် RCSS SSA ဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးဟဲဂွီကျေးရွာအုပ်စုပန်ကြံကျေးရွာတွင်မှတမတော်စစ်ကြောင်းဝင်ရောက်လာပြီးတော့ရွာသားတွေကိုပြစ်ခတ်တဲ့ဖြစ်စဉ်ပေါ်မှာမြန်မာနိုင်ငံမျိုးသားလူခွေးရေးကော်မရှင်ထံတန်ကြားထားတယ်လို့ကြောင်မဲမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်းထွန်းညာကပြောပါတယ်
အဲ့28ရက်နေ့မှာမြန်မာတို့ကပန်းချံရွာကိုရောက်လာတဲ့ချိန်လူသုံးဦးကဆရာမနားနေဆောင်ပေါ့ဆရာမရဲ့အိတ်တဲ့ဆာမင်ကျောင်းဆောင်ထဲမှာတော့ပုံးတော့ပေါ့နော်ပုံးတဲ့ချိန်မှာစက်ကတကားဖြစ်ပြီးတော့တွေ့တဲ့ချိန်မှာလင်းစုဆိုတဲ့လူကိုတစ်ချက်ပြစ်လိုက်တယ်သူကခပ်ပြေးတဲ့ချိန်မှာနောက်တစ်ချက်ပြစ်လိုက်တော့သူကအဲ့ဒီအမပြေးတော့ပေါ့နော်နောက်တဦးကတင်ပါတန်ရာရတယ်တင်ပါမှာဖြစ်တဲ့ဥစ္စာအမျိုးသမီးအဲ့ဒါနဲ့ပတ်သက်ပြီးတော့မှဆက်ဆိုချက်လေးကျွန်တော်တို့ရဲ့မီဒီယံပြည့်ရှိချက်လေးကြတော့ဒါကတော်တော်လေးကိုလက်လွတ်ဆက်ပြီးပြစ်တက်လိုက်တာပေါ့နော်ဒါတာရီကမဖြစ်တဲ့အရာပေါ့တန်ကြရပြန်ဖြစ်သွားလိမ့်ကြလူခွေးကော်မရှင်ကတော့ဆက်တယ်ပြီးတော့မီဒီစားတော့ရောက်တော့ပြီအဲ့ဒီကာကွယ်ဌာနအနေနဲ့ဒီမှာကျွန်တော်တို့အထက်တကြီးကိုတင်ပြပြီးတော့ဆက်လက်ဆောင်ရွက်တော့မယ်လို့ပြောလာတော့ပေါ့နော
်အစိုးရတမတော်ဟာဇွန်လ29ရက်နေ့တုန်းကကြောင်မဲမြို့နယ်ဟိုင်းကွေးကျွော်ရအုပ်စုပန်းချံရွာထဲဝင်လာပြီးအိမ်ထဲပုံနေတဲ့လုံစုကိုပြစ်ဆက်ခဲ့တယ်လို့လုံစုရဲ့မိသားစုဝင်တို့ကရှမ်းမာတာနဲ့ပြောပါတယ
်ကျော်ရဲကိုဝင်လာတဲ့လမ်းမှာတွေ့တဲ့ဟာတွေကိုကံကြောက်ဆဲဆိုပြီးတော့ဝင်လာတာကျမတို့ပုံနေတဲ့အိမ်ထဲကိုဝင်လာတဲ့နဲ့တကားသွားဖွင့်ပေးတဲ့လုံစုဘာမှမမဲပဲနဲ့ပြစ်တက်လိုက်တယ်လုံစုလည်းအိမ်ပြန်ထွက်ပြေးတာ၃-၄လမ်းလောက်ပဲရှိသေးတယ်နှစ်ချက်ထပ်ပြေးလိုက်တာလုံစုလည်းအမှပွေးချင်းပြီးတည်သွားတယ
်တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့မြမတမတော်ကနေအကြောင်းမဲ့ပြစ်တက်တဲ့ဖြစ်စဉ်အတွက်ကြောင်မဲမြို့နယ်လွှတ်တော်တီတီကကိုစလေ၄ဦးကနေမြန်မာနိုင်ငံမျိုးတာလူခွေးရေးကော်မရှင်ထံမှတင်ကြားထားတာပါလက်ရှိတိုင်းဒေသတွေမှာလူခွေးရေးချိုးဖောက်ခံရတဲ့ဖြစ်စဉ်မှာမြန်မာနိုင်ငံမျိုးတာလူခွေးရေးကော်မရှင်ကင်တွယ်နေမှုနဲ့ပတ်သက်ပြီးသိရှိဖို့အဖွဲ့ပြည်ရေးစုခွေးကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရှမ်းပြည်နယ်ပါဝင်တိုင်းဒေသတွေမှာမြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တို့ကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေမှာအရသာတွေပေါ်ပြင်းမထားတိုက်ခိုက်နေတဲ့အပေါ်မှာပြည်နယ်လွှတ်တော်ကိုယ်စားလှယ်စိုင်းထွန်းညာကအခုလိုသုံးသပ်ပါတယ
်။သုံးသပ်ရတာကတော့တိုက်ပွဲတွေကအရက်သားကိုပြစ်မှတ်ပြရတဲ့တိုက်ပွဲကသတင်းထက်လို့ကောင်းအောင်ပေါ့နော်။ဒီတော့မှလူကြီးတွေတိုက်ပွဲရဆိုင်ဖို့ဆင်းရဲလာအောင်အဲ့လိုမျိုးပုံစံအတုံးထတဲ့ပုံစံရအောင်တခါလေတန်လျာချိန်ရတယ်ပေါ့နော်။အမှန်တိုင်းဆိုလို့အချက်သေးစားလေရတော့အရက်သားကိုထိခိုက်စရာအကြောင်းမရှိဘူးဆိုကြ
။စီရေပရိပကဖြစ်စင်မှာအရက်သားတွေထိခိုက်မှုများလာရင်ငင်းချမ်းရေးဆွေးနွေးမြန်ဆန်ဖို့အတုံးချတာဖြစ်တယ်လို့သူကဆိုပါတယ်။တောင်ပိုင်းရှမ်းပြည်သမတော် RCSS SSA ဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသူထားတဲ့ဖွဲ့ဖြစ်ပေမဲ့မြန်မာစစ်တပ်နဲ့တော့မကြာခဏတိုက်ပွဲဖြစ်ပွားနေပြီးသူ့ဖက်ကိုယ့်ဖက်စာချုပ်ပါချက်တွေကိုချိုးပေါက်ကြောင်းအပြန်အလှန်ဆွဲချက်တင်နေကြပါတယ်။ကြောင်မဲမျိုးနဲ့တွင် RCSS ဖွဲ့နဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းသမတော်ဘက်က VOA ကိုတီးပြူပြောဆိုခဲ့ပေမဲ့လူသေးဆုံးတဲ့အထိဖြစ်ပွားတာကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူး။တိုက်ပွဲဖြစ်ပွားခဲ့တဲ့ဇွန်လ29 28 29ရက်နေ့တွေမှာဖိုးဖိုင်း ဟဲဟွေး ပန်ကြံ ကျိန်းနယ်နန့်ဖာစတဲ့ရွာရှိရွာကရွာသား900ကျော်ဟာလဲနောင်ပိန်တိုက်နယ်ရွာမှာရှိတဲ့အောင်ထမယုံနဲ့ပန်လော့ဖုံးကြီးကျောင်းတွေမှာစစ်ရှောင်နေကြရပြီးတိုက်ပွဲငြိမ်သက်သွားတဲ့ဇွန်လဇန်းမှာတော့နေရရင်းကိုပြန်သွားခဲ့ကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့တိုင်းဒါလက်နက်ကန်တပ်ဖွဲ့တွေဖြစ်တဲ့တန်မြူရာလူမျိုးရေးတပ်မတော် TNLA ကချင်လွတ်လပ်ရေးတပ်မတော် KNA ရှမ်းပြည်သူ့တပ်ရေးပါတီ SSPP SSA ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA ကိုကတာဖွဲ့သူနဲ့ထိတွေ့တိုက်ပွဲတွေမကြာခဏဖြစ်ပွားနေစေအခြေအနေမှာရှိနေပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်